ပင်လယ်နက်ပေါ်ကနိုင်ငံတကာပိုင်ဝေဟင်ထဲမှာရုရှားတိုက်လေယာဉ်နဲ့တိုက်မိတဲ့အတွက်အမေရိကန်ရဲ့ထောက်လှမ်းရေးဒရုန်းလေယာဉ်အင်ကာနီကပြတ်ကျတဲ့အပေါ်အမေရိကန်ဘက်ကပြင်းပြင်းထန်ထန်ရှုံချလိုက်တယ်လို့ရုရှားဘက်ကလည်းဒါဟာအမေရိကန်ဘက်ကရန်စတဲ့လုပ်ရလို့တုံ့ပြန်ဆွဆွဲလိုက်ပါတယ
် Just demonstrative of very unprofessional unsafe airmanship on the part of these pilots
ရုရှားလေယာဉ်မှုရဲ့လုပ်ရဟာကျွမ်းကျင်မှုမရှိတာကိုပြသရာရောက်ပြီးသူတို့အတွက်လည်းအန္တရာယ်များတယ်အန္တရာယ်များတယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ်ပက်ရိုင်ဒါကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အင်ကာနီကရုရှားတိုက်လေယာဉ်နဲ့တိုက်မိတဲ့အတွက်အမေရိကန်ရဲ့ထောက်လှမ်းရေး MQ-9 ဒရုန်းလေယာဉ်ပင်လယ်နဲ့ထက်ပြတ်ကျသွားပြီးအခုချိန်ထိဆဲလို့မရရှိသေးတဲ့အကြောင်းသူကပြောပါတယ်။ဒီဖြစ်ပျက်နဲ့ပတ်သက်လို့အမေရိကန်နိုင်ငံဆိုင်ရာရုရှားတံမတ်ကိုစင့်ခေါ်ကောက်ကွက်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရနက်ပရိုက်ကပြောပါတယ်။ဒီလိုကန့်ကွက်အပြီးဒီအဖြစ်ပြက်ဟာအမေရိကန်ဘက်ကကျူးကျော်ရန်စတာလို့အမေရိကန်နိုင်ငံဆိုင်ရာရုရှားတံမတ်ကြီးအနာလိုဒီအန်တိုနော့ဖ်ကရုရှားအစိုးရပိုင်ရုံးမြင့်သံကြားကနေပြောဆိုပါတယ်။အင်ဂျီရောပြောခွင့်ရဂျွန်ဂါဘီကတော့ရုရှားရဲ့လုပ်ရဟာအမေရိကန်ဒရုန်းလေယာဉ်တွေနိုင်ငံတကာဝေဟင်ပိုင်နဲ့ထက်ပြန်တန်းခွင့်မရအောင်ရည်ဝဲတာလို့ရည်ဝဲထားတာဆိုရင်တော့အောင်မြင်မှာမဟုတ်တဲ့အကြောင်းလက်ခံမှာမ္ုတ်တဲ့အကြောင်းမနေ့ကသတင်းစာရှင်းလင်းပွဲမှာVOA ရဲ့အမေကိုဖြေကြားလိုက်ပါတယ်